လေပြားနိုင်ငံမှာတရားခံဖြစ်နေဖမ်းခံရတဲ့အီဂျစ်နိုင်ငံသား Coptic Christian 22ကို IS Islamic စစ်သွေးကြော်တွေကခေါင်းဖြတ်တတ်တာကိုလက်စားချေတဲ့အနေနဲ့အီဂျစ်နဲ့လေပြားစစ်လေယာဉ်တွေဟာလေပြားရှေ့ပိုင်းကစစ်သွေးကြော်တွေရှိရာနေရာတွေကိုတင်းနှင်လာနေမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ခေါင်းဖြတ်တတ်တဲ့ဗီဒီယိုတွေကို IS စစ်သွေးကြော်တွေထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲဒါနာမျိုးက IS စစ်သွေးကြော်တွေစခန်းတွေနဲ့လက်နက်သုံးလုံးနဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကဒါဟာ IS စစ်သွေးကြော်တွေရဲ့မနှစ်မြို့စရာအကြမ်းဖက်လုပ်ရလို့ခေါ်ဆိုလိုက်ပြီးဒီလုပ်ရအတွက်လက်တုံပြန်သွားမှာဖြစ်ကြောင်းရုပ်သံမင်းကမှကတိပေးလိုက်ပါတယ်။ဒါကိုအီဂျစ်နိုင်ငံကလက်တုံပြန်နိုင်ခွင့်ရှိတယ်လို့လူမဆန်းတဲ့ဒီလူသက်သမားတွေရာဇဝတ်ကောင်တွေကိုလက်စားချေဖို့တင့်တော်မယ်။လုံလီလုံဟန်ရောအချိန်ကာလကိုပါကြည့်နေပါတယ်လို့အီဂျစ်သမ္မတကပြောပါတယ်။မစ္စတာစစ်စီဟာတနင်္လာနေ့မှာပြင်သစ်သမ္မတဖန်ချောအော်လန်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီး IS Islamic စစ်သွေးကြော်အဖွဲ့ရဲ့အန်ဒီကိုရင်ဆိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပုံစံတင်တဲ့အရေးယူလှုပ်ဆောင်မှုအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။